အမေရိကန်ဒုတိယသမ္မတကမလာဟာရစ်စ်ရဲ့ရှီတာရှာကီးစဉ်တွင်အာဖဂန်နစ္စတန်ကိုတာလီဘန်တွေထိန်းချုပ်လိုက်တဲ့ကိစ္စဟာအရေးကြီးအကြောင်းအဖြစ်ဖြစ်လာပါတယ်။နှစ်20ကျော်ရဲ့အာဖဂန်စစ်အဆုံးတတ်လိုက်တဲ့နောက်ဖြစ်လာတဲ့ကတောင်းငင်းအခြေအနေတွေဖြစ်ရှိနေတဲ့ပတ်သက်ပြီးတော့ဒုတိယသမ္မတဟာရစ်စ်အနေနဲ့အမေရိကန်မဟာမိတ်နိုင်ငံတွေကိုရှင်းပြဖို့ကြိုးစားပါလိမ့်မယ်။တောက်ကြနီကစားတဲ့ဒီကီးစဉ်မှာစင်ကာပူနဲ့ဗီယက်နမ်နိုင်ငံတွေကိုတွားဖို့ရှိပြီးတော့ဒုတိယသမ္မတအနေနဲ့အမေရိကန်နိုင်ငံကြီးကိစ္စတွေပို့ပြီးတော့ထဲထဲဝင်ဝင်ဆွေးနွေးဖို့အခြေအနေဖြစ်လာပါတယ်။လူခွင့်ရေးကိစ္စရတူလိုမျိုးဒီအခြေခံကြတဲ့အမေရိကန်စံနှုန်းတန်ဖိုးတွေအပေါ်မှာသူနဲ့သမ္မတဂျိုးဘိုက်ဒန်တို့ရဲ့ရှုမြင်ယူဆချက်တွေကိုအခိုင်အမာဖော်ပြဖို့ခွင့်လမ်းလေးဖြစ်ပါလိမ့်မယ်။အထူးသဖြင့်ကတော့ဒီတာလီဘန်တွေပြန်ပြီးတော့အာဏာချုပ်ကင်လာတဲ့အာဖဂန်နစ္စတန်နိုင်ငံတွင်းအမျိုးသမီးနဲ့မင်းကြီးငယ်တွေရဲ့အနာဂတ်စိုးရိမ်ချက်တွေကိုထုတ်ဖော်ပြောဆိုဖို့ရှိပါတယ်။